ဒီနေ့ဟာဒီမြန်မာနိုင်ငံမှာတပါတီစနစ်ကနေပါတီဆောင်ဒီမိုကရေစီစနစ်ကိုပြောင်းလဲပေးဖို့တောင်းဆိုရဲနိုင်ငံတော်ဝန်16လုံးလူလူအောင်ကြွားမှုကြီးဖြစ်ခဲ့တာ30လေးနှစ်ပြည့်တဲ့နေ့ဖြစ်ပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့လက်ရှိမြန်မာနိုင်ငံမှာလည်းဒီကနေ့ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတချို့မှာဆန္ဒပြမှုတွေရှိခဲ့ပါတယ်16မြို့လေကစုလေပြည်လမ်းမဘော်ကအင် တချို့နေရာတွေမှာထိသပိတ်လှုပ်ရှားမှုတွေရှိခဲ့ပါတယ်။သခိုင်းတိုင်းထဲမှာလည်းရှင်းလင်းလုံးထိမှဆန္ဒပြပွဲတွေကိုလုပ်ခဲ့ကြပါတယ်။လုံခြုံရေးတင်းကျပ်နေတဲ့ကြားကအခုလိုမျိုးဆန္ဒပြလှုပ်ရှားမှုတွေလုပ်ခဲ့တဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေးဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။ဩဂတ်စ်လ၈ရက်ဒီကနေ့တနင်္လာနေ့မှာကြာရောက်တဲ့34ချိန်မြောက်ရှီလေးလုံးအရေးတော်ပုံနှစ်ပတ်လည်နေ့အဖြစ်တက်ကြွလှုပ်ရှားသူတချို့မပြည့်စုံသေးတဲ့ရှီလေးလုံးလူလူလွတ်မြောက်ရေးဒုအတူယုံဆိုတဲ့စာတမ်းကိုကန်ဆောင်ပြီးရန်ကုန်မြို့နယ်နေရာတချို့မှာလျှက်တပြက်ဆန္ဒပြတာတွေရှိပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့အတွင်းလူအသွားအလာများပြီးစစ်ကောင်စီတပ်ဖွဲ့တွေရှိနေတတ်တဲ့နေရာတွေထဲမှာပဲလှုပ်ရှားမှုတချို့ရှိခဲ့တာပါ။စူးလီနဲ့အင်းအားကံပေါင်းနားမှာနံပါတ်၈ခန်းရေးထားတဲ့ထီးအနက်ရောင်တွေစောင်းပြီးတော့လူငယ်၄ဦးကရှိလေးလုံးနှစ်ပတ်လည်နေ့ကိုထီးတဲ့ပိတ်အဖြစ်လှုပ်ရှားခဲ့ပါတယ်။ရွှေပြည်သားမျိုးနွယ်မှာလည်းကျောင်းသားသမဂ္ဂအဖွဲ့တွေပူးပေါင်းပြီးမပြည့်စုံသေးတဲ့ရှိလေးလုံးလူလူလွတ်မြောက်ရေးဒုအတူယုံဆိုတဲ့စာသားကိုမျိုးနွယ်အတွင်းကနေရာတစ်ခုမှာချိတ်ဆွဲခဲ့တဲ့အကြောင်းရွှေပြည်သားမျိုးနွယ်တပိတ်ကော်မတီတာဝန်ရှိသူတို့ကပြောပါတယ်
။ကျွန်တော်တို့ကရှိတဲ့မျိုးနွယ်ကျောင်းသားသမဂ္ဂအနေနဲ့လှုပ်တယ်ကြာလှုပ်ပြီးတော့ကျွန်တော်တို့ရှိတဲ့တပိတ်ကော်မတီကဒီမြေရင်တပိတ်အနေနဲ့ပတ်သက်ပြီးတော့ခဏဆက်လာတာကြာကလေးစားရက်လေးရှိလို့ပါကျွန်တော်တို့ရဲ့အဖုံးမော်ကိုရောက်လာတဲ့ဒီတမိုင်းမီးတာဝင်ကြီးကိုကျွန်တော်တို့ကဟိုရွေးရွေးချင်ချင်နဲ့တာဝန်ထမ်းဆောင်မှုအတွက်တာဝန်ရှိတယ်လို့ထင်ထားတဲ့အတွက်ကြောင့်ကျွန်တော်တို့တွေကဒီလိုမျိုးဟိုဆရာနာရှင်ရုပ်ကြရေးတယ်နော်ဒီကဆရာနာရှင်ရုပ်ကြရေးဒီတိုင်းမမတ်နဲ့ကျွန်တော်တို့တွေလှုပ်ဆောင်နေခြင်းပဲဖြစ်ပါတယ
်စကိုင်းတိုင်းဆလင်းကြီးမြို့နယ်မှာလည်း34နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံနှစ်ပတ်လည်နေ့အထိအမှတ်ဒီကနေ့မနက်ပိုင်းကလှုပ်ရှားမှုတချို့ရှိခဲ့တယ်လို့ရင်းမပင်ဆလင်းကြီးကြီးရွာဘောင်းဆောင်တပိတ်ကော်မတီဦးဆောင်သူတို့က VOA ကိုပြောပါတယ်
။တပိတ်စာသားကတော့နိုင်ငံလုံးမှာသုံးတဲ့စာသားတိုင်းပါပဲ။ကျွန်တော်တို့ဒီမပြီးဆုံးသေးတဲ့ရှစ်လေးလုံးလူလူလူမြောက်ရေးတို့သူယုံဆိုတဲ့စာသားနဲ့ပဲကျွန်တော်သွားခဲ့တာပေါ့လေ။နောက်တစ်ချက်ကတော့ဟိုကျွန်တော်တို့အနီရောင်အင်ဂျီတွေဝတ်ဆင်ပြီးတော့မှချိတက်ခဲ့ကြတယ်ပေါ့နော်။ဒီဒေတာတွေတပိတ်အင်အားစုတွေပေါင်းစုပြီးတော့ထိုင်တပိတ်တနိုင်ခဲ့ကျင်းပါပြောမှဓာရောက်ပူပေါင်းပြီးတဲ့တပိတ်ခေါင်းဆောင်တွေနေပြီးတော့လူလူတပိတ်တရားတွေပေါ်ကြတယ်။ပြီးရင်ကျွန်တော်တို့တော်လိုင်းအဆုံးသတ်အောင်ပဲလူလူအရေးကြီးတဲ့အကြောင်းတော်လိုင်းအောင်နိုင်ဖို့လူတွေဆက်လက်ပြီးတော့ရှင်းလင်းလုံးကမပြီးဆုံးသေးတဲ့တာဝန်ကိုဒီ2021ဒေါ်လာရေးမှာအလုံးအားကောင်းမွန်တန်ထမ်းမှုပြီးတော့ဆက်လက်နေရောက်ဒေါ်လာကြောက်ဖို့ဒီလောက်ပါပဲဗ
ျ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်းဝင်းခန်တန်းကတော့ဆရာနာရှင်အဆက်ဆက်ကရှင်းလင်းလုံးရဲ့အရှိန်ဟုန်ကိုကြားစီဖို့နီလန်ပေါင်းစုံနဲ့အကြံဖတ်ခဲ့တယ်လို့ရှင်းလင်းလုံးထိမ့်မှန်အွန်လိုင်းကနေမိန့်ခွန်းပြောကြားထားပါတယ်ဒီနေ့မျိုးတော်လာရေးအထိတနင်္ဂနွေလုံးကအသက်ပေးပြီးစန့်ကျင်နေကြတာဟာလေးစားဂုဏ်ယူဖို့ကောင်းတယ်လို့လည်းပြောဆိုသွားပါတယ်
။ရှင်လင်းလုံးရေရုံရှိမှပြီး2021ခုနှစ်မျိုးတော်လာရေးအထိအခက်အခဲအကျက်ပြဲများကိုရင်ဆိုင်ကြုံလွှမ်းပြီးဆက်အနာရှင်စနစ်ချုပ်ငင်းရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ထွန်းရေးဒီမိုကရေစီနဲ့လူ့ခွင့်ရေးပြည်ဝရေးတို့တွေတော်လာနေကြတာဟာတော်ယုံတန်ယုံယုံကြည်ချက်ဇွဲလုံးလသတိစိတ်တက်ဖြင့်မရနိုင်ပါဘူးမြဲမြံခံခဲ့တဲ့နိုင်ငံရေးတန်ဓေဌာန်ကြောင့်သာလည်းဖြစ်ပါတယ်ဒါဟာမြန်မာမျိုးပေါ်ကနေအာဏာရှင်စနစ်အပြည့်အစုံချုပ်ငင်းပျောက်ကွယ်သွားစေရတဲ့ဖြစ်ပါတယ
်ဒီမိုကရေစီလှုပ်ရှားသူတွေနဲ့အဖွဲ့အစည်းအသီးသီးကလည်းရှင်းလင်းလုံးအရေးတော်ပုံနှစ်ပတ်လည်အထိမ်းအမှတ်ကြီးများချက်တွေထုတ်ပြန်ခဲ့ကြသလိုလှုပ်ရှားမှုတွေနေရာနှံ့မှာကျင်းပကြပါတယ်34နှစ်မြောက်ရှစ်လင်းလုံးနှစ်ပတ်လည်နေ့မတိုင်ခင်လေးမှာပဲထင်ရှားတဲ့88မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ကိုချင်းမီအပါဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကတည်တံပေးကွပ်မျက်လိုက်တာကြောင့်နိုင်ငံကကဝေဖန်ရှုံချနေတဲ့အချိန်လည်းဖြစ်ပါတယ်။ရန်ကုန်အမေရိကန်စံယုံကတော့ကိုချင်းမီအပါအဝင်ဒီမိုကရေစီရေးအတွက်လှုပ်ရှားရင်းအသက်ဆုံးပါခဲ့ကြသူတွေကိုအမတ်တရဂုဏ်ပြုတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။